စပိန်နိုင်ငံဘာစီလိုနာမြို့မှာပြီးခဲ့တဲ့ကြာသပတေးနေ့တုန်းကဇန်ကားနဲ့လူတွေကိုအတင်းဝင်တိုက်ခဲ့တဲ့ရင်မောင်းလို့ယုံကြည်ရတဲ့သူကိုပြစ်တက်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ Las Ramblas လမ်းမကြီးပေါ်မှာ73ရက်ကိုကားနဲ့တိုက်တက်ခဲ့သူကိုလိုက်လံရှာဖွေနေတဲ့ရဲတွေကဘာစီလိုနာမြို့အနောက်ဖက်45ကီလိုမီတာအကွာလောက်မှာရှိတဲ့ဆူပီရက်မြို့မှာယူနက်အဘူယာကုပ်ကိုပြစ်တက်ခဲ့တာပါ။ဝရမ်ပြေးအဘူယာကုပ်ဟာပေါက်ခွဲရေးပစ္စည်းတွေတက်ဆင်ထားပုံရတဲ့ကပတ်ကိုဝစ်ဆင်ထားတာတွေ့ရပြီးတဲ့နောက်ရဲကပြစ်ခတ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။အဝေးထိန်ဘုံရှင်လျက်ဆက်ယုံတဲ့စစ်ဆေးတော့မှအဲ့ဒီကပတ်ဟာဟန်လုထားတဲ့အထူးကြီးဖြစ်နေတာသိရပါတယ်။ကမ္ဘာလက်ခီးတွေတွေနဲ့စီကားနေတဲ့ Las Ramblas နမ်မကြီးပေါ်မှာကားနဲ့အတင်းဝင်တိုက်ခဲ့ပြီးတဲ့နောက်အခြေအနေရှုပ်ထွေးနေစမှာအဘူယာကုပ်ဟာအနာကဈေးတဲကိုဝင်ပြီးထွက်ပြေးလွတ်မြောက်သွားခဲ့တာလို့ CCTV ရုပ်ပုံတွေမှာမြင်ရကြောင်းတနင်္လာနေ့အစောပိုင်းတုန်းကသတင်းစာရှင်းလင်းပွဲမှာရဲကပြောကြားခဲ့ပါတယ်။အဲဒီကနေပြီးတော့မြို့ပြင်ကိုသူဟာချေချင်းလျှောက်သွားခဲ့ပြီးရင်မောင်းတယောက်ကိုဓာတ်နဲ့ထိုးတက်ကသူ့ရဲ့ကားကိုအဘူယာကုပ်မောင်းယူသွားခဲ့တာဖြစ်ပါတယ်။သူ့ကိုယထာဘူရာယုံတစ်ခုနဲ့ဆူဗီရက်မြို့တွေကစပြစ်ချက်တစ်ခုထဲမှာတွေ့တယ်လို့သတင်းပေးသူတွေရဲ့အကြောင်းကြားမှုကြောင့်ရဲကလိုက်လံရှာဖွေခဲ့တာပါ။12ယောက်ပါဝင်တဲ့အကြမ်းဖက်ဆဲလ်တစ်ခုမှာနောက်ဆုံးလွတ်မြောက်နေတဲ့ UNES အဘူယာကုပ်ကိုလိုက်တန်ရှာဖွေနေတယ်လို့အစောပိုင်းကအာဏာပိုင်တွေကပြောကြားခဲ့ပါတယ်။ကြာသပတေးနေ့တုန်းက Las Ramblas လမ်းမကြီးပေါ်မှာတိုက်ခိုက်ခံရမှုအပါအဝင်စုစုပေါင်း15ယောက်သေဆုံးခဲ့ပါတယ်။